ကရင်ပြည်နယ်အစိုးရအဖွဲ့ဝင်အတွင်းရေးမှအပါဝင်ပြည်ရဲရေးဝန်ကြီးဌာနအဆင့်မြင့်အရာရှိကြီးတွေပါဝင်တဲ့လူ6ဦးကိုတိမ့်ထောင်ချီတန်းတဲ့ရန်ကုန်တိုင်းတွင်းကမြေကိစ္စအဂတိလိုက်စားမှုနဲ့ဖမ်းဆီးအရေးယူလိုက်ပါတယ်အဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ဘက်ကလှနဲ့ချီစစ်ဆေးပြီးတဲ့နောက်ပြည်မှုကျူးလွန်ကြောင်းစုံစမ်းတွေ့ရှိမှုပေါ်အခြေခံပြီးတရားစွဲဆိုလိုက်တာပါဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြထားပါတယ်ရှင်
ဟုတ်ပါတယ်တိန်းထောင်ချီတန်နဲ့မြေကိစ္စအဂတိလိုက်စားမှုမှာပြည်မှုကျူးလွန်ကြောင်းစုံစမ်းတွေ့ရှိရတဲ့အတွက်ပြည်ထောင်စုဝန်ကြီးဌာနကဒုတိယအမြဲတမ်းအတွင်းဝင်အဖြစ်တာဝန်ယူခဲ့ဖို့သူလည်းဖြစ်လက်ရှိကရင်ပြည်နယ်အစိုးရရဲ့အဖွဲ့ဝင်အတွင်းမှုတဦးပြည်ထောင်စုဝန်ကြီးဌာနကဒုတိယရဲမှုကြီးတဦးဒုညွှန်ကြားရေးမှုတဦးဦးစည်းရာရှိတဦးနဲ့မြေပိုင်ရှင်ကကိုယ်စားလှယ်လွှဲအပ်ခြင်းခံထားရသူတဦးအပါအဝင်အဂတိလိုက်စားမှုမှာပူးပေါင်းပါဝင်သူအလုံးပေါင်း6ဦးကိုဖမ်းဆီးလိုက်ပြီးဖြစ်ပါတယ်ကရင်ပြည်နယ်အစိုးရအဖွဲ့အတွင်းမှုဦးပြုံးချိုအပါအဝင်ပေါင်း6ဦးကိုဥပဒေကြောင်းအရအရေးယူနိုင်မှုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကတရားလိုအဖြစ်နဲ့တရားစွဲဆိုလိုက်တာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်လည်းဖြစ်နိုင်ငံတော်သမ္မတရုံးပြောခွင့်ရလည်းဖြစ်တဲ့ဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။ဒီမှုဆိုတာကအရင်ဆုံးက WDPS ပေါ့နော်ဒုတိယနေရာတင်းနေနေပေါ့လေ။အဲဒီရောဒီရဲ့နောက်ဒုတိယရေမှူးကြောက်ပါ။နောက်ဝန်ကြီးရောတင်းနေမှုကြောက်ပါ။ဒုတိယကြီးကြောက်ပါလေ။နောက်မြေပိုင်းကိုကိုယ်တိုင်လွှဲခံထားပြီးပါရယ်နောက်အငိမ့်သားပြောက်သွားအလုံးပေါင်း6ယောက်သွားပါအဲ့ဒီဒီ6လုံးကဒီအားကြီးလက်စားမှုအဲ့ဒီကိုယ်တွေနဲ့စွန့်နေပါတော့ဒီစွန့်နေတဲ့အဲ့ဒါကိုဟိုအားကြီးလက်စားရေးကော်မရှင်တိုက်ဆိုင်တော်ပြန်ကပုံမှန်စစ်ဆေးတယ်ကိုယ်တွေနဲ့နေပါတော့ကိုယ်တွေနဲ့ပုံမှန်စစ်ဆေးတယ်ပုံမှန်စစ်တဲ့အခါမှာပေါ်ပေါက်တယ်ပေါ်ပေါက်တဲ့အခါမှာကျွန်တော်ကိုယ်တွေတောင်းရဒါဆရာရင်းမှာဆရာဆက်ဆိုဆက်ဆိုပြီးတော့အခုဟို
တိန်ထောင်ချီတန်နဲ့မြေကွက်ကိစ္စအခရီးလိုက်စားတဲ့ဆိုပြီးတိုင်တက်မှုရှိခဲ့တဲ့အတွက်လွန်ခဲ့တဲ့7လကစတင်စုံစမ်းစစ်ဆေးခဲ့တဲ့ဒီမြေယာကိစ္စမှာပြည်မှုကျူးလွန်ကြောင်းထင်ရှားတွေ့ရှိတဲ့အတွက်အခုလိုတရားစွဲဆိုဖို့ဖြစ်လာတာလို့လည်းဦးစောထေးကပြောပါတယ
်ဖြစ်လာတော့သူတို့အရင်နဲ့ဖြစ်လာတာဆိုတော့အခုနောက်ပိုင်းမှာဒီ2019မှာပေါ့နော်2019ခုနှစ်အဲမှာကျွန်တော်ဒီကိစ္စအခရီးကော်မရှင်ကခိုက်ပြတာဖြစ်တာပေါ့ဒီကတော့ဗျာငေးမှုရရန်ကုန်မှာရှိတဲ့ကျန်ကင်းမျိုးနယ်ကမြေကွက်တစ်ခွက်ပေါ့နော်ဆက်ပါတော့အဲ့မြေကွက်တစ်ခွက်နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီအဝိလိုက်စားမှုမြေကွက်ပိုင်ဆိုင်ရယူနဲ့ပတ်သက်ပြီးတော့အဝိလိုက်စားမှုကိုစိမ်းကျွန်တော်တို့ထောင်းနဲ့ချီတယ်အထောင်းနဲ့ချီတဲ့အတွက်ဒီဟာဒီပေါ်မှာကျွန်တော်တို့စစ်ဆေးပေါ်ပေါက်တဲ့ကနဦးပေါ့နော်ကနဦးရစစ်ဆေးပေါ်ပေါက်တဲ့ပေါ်ပေါက်တဲ့ပေါ်မှာအာကျွန်တော်တို့ဒါသုံးသပ်စစ်ဆေးမှုလုပ်တာဖြစ်ပါတယ်ဟောကျန်ကင်းပြောရရင်တော့မြေကိစ္စပေါ့ဗျာမြေကိစ္စနဲ့ဆက်ဆက်ပြီးတော့အဝိလိုက်စားမှုလုပ်တယ်လုပ်တဲ့ဟာမှာကျွန်တော်တို့ပေါ်ပေါက်တယ်ပေါ်ပေါက်တဲ့အတွက်ချင်းရှားတယ်ပေါ့နော်ချင်းရှားတဲ့အတွက်သက်ဆိုင်ရာကျွန်တော်အားကြီးလည်းကြောင်းမှုအဲ့ဒီဥပဒေနဲ့ကျွန်တော်တို့အရေးကြီးဖို့လုပ်ပါတယ်အဲ့ဒါပေါ့ဖြစ်နေတာတော့ကြာပြီဟုတ
်NND ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာလက်ပေးလက်ယူနဲ့အဂတိလိုက်စားမှုပပြအောင်ဦးစားပေးဆောင်ရွက်နေတာဖြစ်တဲ့အတွက်အခုလိုပြည်내အစိုးရတာဝန်ရှိသူအပါအဝင်ပြည်ထရေးကအစိုးရအရာရှိကြီးတွေပါဝင်တဲ့အဂတိလိုက်စားမှုကိုကော်မရှင်ဘက်ကဖော်ထုတ်အရေးယူနိုင်ခဲ့တာဖြစ်တယ်လို့လည်းနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ကပြောပါတယ်
ပြောရရင်တော့အားရလိုက်စားမှုတိုက်ချက်ရေးကဟိုအရေးကြီးတယ်အရေးကြီးတဲ့ဟာကိုဦးစားပေးဖို့ကျွန်တော်လုပ်ပါတယ်လုပ်တဲ့အခါမှာတချို့ဟိုကြော်တော့တယ်ပေါ့နော်ကြော်တော့တယ်ဆိုတာရှိတယ်ဟိုသူ့တရင်ကြီးကြော်တော့တယ်သို့တော့တပ်တွေအဆောင်ထားပါပေါ့နော်အဲ့ဒီအရာပေါ်မှာလည်းမှုတည်တယ်အဲ့တော့သူ့တွေကြောင်းရပါပေါ့နော်ဒီလူကဒါလုပ်နေတယ်ဆိုတော့လူရောပြီးရောပေါ့နော်ဆီယာစီရောရှိမှာသို့တော့ဒါလုပ်နေတယ်ဆိုတော့ဟိုဖျက်ပြနိုင်တဲ့အချင်းအရှားပေါ့နော်ကျန်တာနိုင်ငံတည်ထောက်ထားလူပုဂ္ဂိုလ်စစ်စီဆိုတော့ဟိုထောက်ထားဖြစ်စီပေါ့နော်စက်မဲ့ဖြစ်စီဒီထောက်ထားတွေလိုပါတယ်အဲ့ပေါ်မှာမူတည်တော့ဒါဥပဒေကြောင်းနောက်သက်ဆိုင်ရာလမ်းကောင်းရှင်ကလည်းဥပဒေနဲ့မျိုးဆိုဖြည့်ရှင်းမှန်လေးရှိရအဲ့လိုဖြည့်ရှင်းတော့တချို့တော့ကိစ္စတွေမှာအာဒီလိုမျိုးဟိုကျွန်တော်တို့ဟိုဒီမှာမှာထွက်ပေါ်မလာဘူးမလို့သက်ဆိုင်ရာဟိုဥပဒေကနောက်ဝန်ထမ်းစီးပွားရေးကလည်းရည်ရည်နေရာရှိပါတယ်အခုမှကတော့ပြင်စားပါတယ်နော်ပြင်စားပါတော့ကျွန်တော်တို့ကဥပဒေကြောင်းရအကြံဉာဏ်ယူရဲရည်ရည်တော့ကျွန်တော်တို့ကအခုကဆရာဆုတို့ကိုဟိုကြည့်ရင်ကျွန်တော်တို့ဆောင်ရတာပေါ့နော်ဥပဒေနဲ့ရည်ရည်ကိုဆောင်တဲ့အပြင်ရောက်တယ်ရောက်တဲ့ကောင်ကအခုဒီပြည်ပန်းခက်လာဟုတ်
NND အစိုးရတက်တက်လာခါစားတုန်းကလည်းတကြံကာလအတွင်းမီဒီယာကုမ္ပဏီကြီးတခုကအစိုးရပိုင်းအစိုးရအရာရှိတဦးကိုကြက်ငွေ350လက်ဆောင်ပေးခဲ့တဲ့အတွက်ဒေါ ን ဆန်းစုကြည်ရဲ့ညွှန်ကြားချက်အရဆိုပြီးအခရီးလိုက်စားမှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်သတိပေးတဲ့အကြောင်းကြားစာတစ်စောင်ကိုအစိုးရအဖွဲ့ရုံးကဧပြီလ20ရက်နေ့ညစွဲနဲ့အစိုးရအဖွဲ့တွေနဲ့အစိုးရဌာနတွေကိုပေးပို့ခဲ့တာပါအခရီးလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်နေတဲ့ Transparency International အဖွဲ့ရဲ့2016ခုနှစ်အစိုးရခန်းစာအရတော့ကမ္ဘာနိုင်ငံပေါင်း186နိုင်ငံထဲမှာမြန်မာနိုင်ငံရဲ့အာဂတိလိုက်စားမှုအခြေအနေကအဆင့်136မှာရှိခဲ့ပြီးရမှတ်28မှတ်နဲ့အခြေအနေအနည်းငယ်တိုးတက်ခဲ့တာဖြစ်ပါတယ်